Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်စက်တင်ဘာလ25ရက်တနင်္ဂနွေနေ့ညနေခင်း VOA အမေရိကန်အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါซีเรียနိုင်ငံတွင်အပြစ်ခတ်ရက်စဲရေးကိုအထောက်အပံ့ဖြစ်စေဖို့ရုရှားဘက်ကအထူးအလေးထားလှုံ့ဆော်ပါလို့အမေရိကန်နဲ့ဥရောပမဟာမိတ်တွေကတိုက်တွန်းလိုက်ပါတယ်။အစ္စလမ်ဘာသာကိုထိပါစော်ကားတဲ့ဆိုရဲဆွဲဆိုချက်တွေနဲ့ရင်ဆိုင်နေရတဲ့ဂျော်ဒန်ဆိုင်ဆရာတို့တနတ်သမားတို့လက်ချက်နဲ့ဒီကနေ့တေးဆုံးခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့မြန်မာနိုင်ငံတွင်းကလက်ရှိအကျဉ်းအောင်အခြေအနေတွေကိုပြောင်းလဲပေးဖို့နောက်ခေတ်စနစ်နဲ့မလျော်ညီတော့တဲ့အကျဉ်းအောင်စနစ်တွေကိုပြုပြင်ပြောင်းလဲပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းတွေကဒီကနေ့အရသာအစိုးရကိုတောင်းဆိုလိုက်ပါတယ်။
ဒီမြန်မာနိုင်ငံရဲ့အကျဉ်းချုပ်အခြေအနေနဲ့ဒီပြည်ပြည်ပြောင်းလဲရေးလုပ်နိုင်မဲ့အလားအလာတွေကိုကျွန်တော်တို့အနေနဲ့ပို့
အစီအခံစာထုတ်ပြန်ခဲ့တဲ့နိုင်ငံရဲ့ကျင်းသားကူညီစောင့်ရှောက်ရေးအသင်းရဲ့အတွင်းမှုဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အင်ဒိုနီးရှားသမိုင်းမှာအဆိုးဝါးဆုံးတော်မီလောင်ကျွမ်းမှုကြောင့်ဘလို့ထိခိုက်မှုတွေကြုံခဲ့ရပါသလဲ။နောက်ရုပ်ရှင်တွေကအထူးဖန်တီးပြုလုပ်ချက်တွေကိုတင်ကြားပေးနေတဲ့ဟောလိဝုဒ်ရုပ်ရှင်သင်တန်းကျောင်းစတဲ့သတင်းလွှာတွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ซีเรียနိုင်ငံတွင်အပြစ်ခတ်ရက်စဲရေးကိုအထောက်အပံ့ဖြစ်ရေးရုရှားဘက်ကအထူးအလေးထားလှုံ့ဆော်ဖို့အမေရိကန်နဲ့ဥရောပမဟာမိတ်တွေကတိုက်တွန်းလိုက်ပါတယ်။ရုရှားအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူပေးတာတွေကိုပံ့ပိုးပေးဖို့ซีเรียပြည်သူတွေအပေါ်ဘုံကျဲနေတာတွေကိုရပ်ဖို့နဲ့အပြစ်ရရေးဆောင်ရွက်ချက်တွေကိုပြန်လည်အသက်သွင်းဖို့အမေရိကန်ပြင်သစ်အီတလီဂျာမနီဗြိတိန်နိုင်ငံကြီးဝင်ကြီးတွေနဲ့ဥရောပသမ္မတအဆင့်မြင့်ကိုယ်စားလှယ်တွေကမနေ့စနေနေ့နောက်ပိုင်းတုန်းကပူးရဲကြေညာချက်ထုတ်ပြီးတိုက်တွန်းတာဖြစ်ပါတယ်။အမေရိကန်နဲ့အနောက်မဟာမိတ်တွေကအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကိုချေမှုန်းရဲ့အခိုင်အမာဆောင်ရွက်နေတယ်လို့ရုရှားဘက်ကလည်းစီးရီးယားနိုင်ငံတွင်က Al-Qaeda နဲ့ချိတ်ဆက်အဖွဲ့တွေကိုအာရုံစိုက်ချေမှုန်းဖို့အမေရိကန်နဲ့မဟာမိတ်တို့ကတိုက်တွန်းပါတယ်။စီးရီးယားပြည်ပခန့်ကိုဆွေးနွေးဖို့တနင်္ဂနွေနေ့မနေ့ခင်မှာကုလသမဂ္ဂအရေးပေါ်ကောင်စီအစည်းအဝေးကိုဗြိတိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ကခေါ်ယူထားပါတယ်။စီးရီးယားနိုင်ငံတွင်ကစစ်တမ်းတင့်နေတဲ့အလက်ပိုမျိုးမှာထိတ်လန့်စရာကောင်းလောက်အောင်တိုက်ပွဲတွေပုံများလာနေကြောင်းကြားသိရတဲ့အတွက်စိတ်ပျက်မိတဲ့အကြောင်းကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ကလည်းပြောဆိုလိုက်ပါတယ်။ဆီးရီးယားတပ်ဖွဲ့တွေနဲ့ရုရှားမဟာမိတ်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်တိုက်ပွဲတွေပိုပြီးဖြစ်လာရတာလို့လည်းမျက်မြင်တွေ့သူတွေကပြောဆိုနေကြတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကိုလည်းဘန်ကီမွန်ကပြစ်တင်ဝေဖန်ခဲ့ပြီးဆီးရီးယားမှာအရသားတွေကိုကာကွယ်ဖို့နိုင်ငံတကာရဲ့ဂရိစကားတွေအတွက်အမှောင်ဖုံးတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်နိုင်ငံမြောက်ကယ်ရိုလိုင်းနားပြည်နယ်မြို့တော်ရှာလော့တ်မှာရဲနယ်မြို့ကနေကြားလက်တလောအထူးကယုံပြိပခါတွေဖြစ်စေခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကထုတ်ပေးခဲ့တဲ့ဗီဒီယိုထဲမှာ43နှစ်အရွယ်လူမဲမျိုးသား Keith Lamont Scott ပြီးခဲ့တဲ့အင်္ဂါနေ့ကတနတ်ထိမှန်သေဆုံးခဲ့ရတဲ့အမှုမှာရဲတပ်ဖွဲ့နဲ့သေဆုံးသူနှစ်ဖက်ကြားထိတ်တိတ်ဖြစ်ပွားခဲ့တဲ့နောက်ဆုံးအခြေအနေတွေကိုတွေ့မြင်ကြရပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့ခန္ဓာကိုယ်ပေါ်မှာထားတဲ့ဓာတ်ပုံကင်မရာနဲ့သေဆုံးသူ Scott ကိုထိတ်တက်ရင်ဆိုင်ခဲ့တဲ့ရဲအရာရှိတွေရဲ့ dash ကင်မရာနှစ်ခုကရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းနှစ်ခုကိုဆန္ဒပြသူတွေတောင်းဆိုနေကြတာရဲ့အတော်ကြာပြီးမနေ့စနေနေ့ကတော့လူသိရှင်ကြားကြည့်ရှုခွင့်ပေးလိုက်တာဖြစ်ပါတယ်။ပထမဗီဒီယိုထဲမှာလူမဲမျိုးသား Scott တနတ်နဲ့ပြစ်ခတ်ခံရလို့မြေကြီးပေါ်လဲမကြခင်သူကားတွေကထွက်လာပြီးဘဲဘက်ကိုလှည့်ပြီးတဲ့နောက်ကားရက်တဲ့နေရာမှာ3စက္ကန့်လောက်ရပ်နေတဲ့ပုံတွေပါပါတယ်။ဒုတိယဗီဒီယိုမှာ Scott မြေပေါ်လဲမကြခင်အပိုင်းတွေကိုမပြဘဲအသံတွေကို23စက္ကန့်စာလောက်ဖြတ်တောက်ထားပါလေ။ဒီဗီဒီယိုမှတ်တမ်းတစ်ခုကိုရဲတပ်ဖွဲ့ကထုတ်ပေးပြီးတဲ့နောက်ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကိုစန့်ကျင်တဲ့ပြင်စပနေဆန္ဒပြပွဲအများစုကတော့ပို့ပြီးတော့အေဂျင့်ငြိမ်သက်မှုရှိလာပါလေ။စနေနေ့ကရဲတပ်ဖွဲ့အကြီးအကဲကားပေါ်တမ်ကသတင်းထောက်တွေကိုပြောတဲ့အခါမှာရဲအရာရှိတွေက Scott တနတ်တက်လက်ကင်ထားတာကိုမြင်တယ်လို့ယုံကြည်ကြတဲ့အကြောင်းငွေရစီဝါနဲ့တနတ်ကိုတွဲပြီးတွေ့ရတဲ့အတွေ့လူလူလုံးကြုံရင်းကိုအနည်းငယ်ရှိတယ်လို့ယူဆခဲ့တဲ့အကြောင်းတွေကိုပြောဆိုသွားပါလိမ့
်။အီရန်နိုင်ငံဘက်ကရက်မြို့တော်မှာအသေးခံဘုံခွဲသမားတဦးကအသေးခံတိုက်ခိုက်တာကြောင့်လူ9ဦးသေဆုံးပြီး19ဦးဒဏ်ရာရတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါရယ်။ဘက်ကရက်မြို့တော်တွင်းကရှီယာမွတ်စလင်အများစုနေထိုင်ရာရပ်ကွက်တစ်ခုဖြစ်တဲ့အစ်စခန်းရမာဒီကနေ့တနင်္ဂနွေနေ့ဖောက်ခွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုမှုမရှိသေးပါဘူး။ ဒါပေမဲ့လည်းဆွန်နီမွတ်စလင်အုပ်စုတစ်ခုဖြစ်တဲ့အစ္စလာမစ်စစ်သွေးကြော IS ဖွဲ့ကတော့အီရတ်နိုင်ငံရဲ့အများစုရှီယာမွတ်စလင်တွေဟာဖောက်ပြန်ရေးသမားတွေလို့သတ်မှတ်ပြီးဘဲဂရက်မြို့တော်တွင်ကလူစီကားရနေရာတွေမှာသူတို့ကိုပြစ်မှတ်ထားပြီးဘုံခွဲတိုက်ခိုက်လေရှိပါတယ်ပြီးခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းအီရတ်နိုင်ငံတွင်းကဒေသအတော်များများကိုအစ္စလာမ်ရဲ့အစွန်ရောက် IS ဖွဲ့ကသိမ်းယူခဲ့ခြင်းကဆလို့အီရတ်အစိုးရတပ်တွေကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ IS တို့ကိုတိုက်ခိုက်နေတာလည်းဖြစ်ပါတယ်ရှင
်။လူသိများထင်ရှားတဲ့ဂျော်ဒန်ဆိုင်ဆီယာတယောက်ကိုတရားရုံးတရုံးရှိမှတနတ်သမားကဖြစ်ခဲ့တဲ့အတွက်သိဆုံးသွားပါတယ်။ဆိုင်ဆီယာနဟိတ်ဟက်တာဟာသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တဲ့ကာတွန်းတစ်ခွက်ကအစ္စလာမ်ဘာသာကိုထိပါစော်ကားတယ်ဆိုတဲ့ဆွဲဆိုချက်တွေနဲ့မြို့တော်အမ်နန်ကတရားရုံးမှာအမှုရင်ဆိုင်နေရတာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မှာပြစ်ခတ်ခံရပြီးသိဆုံးခဲ့ပါတယ်။တနတ်သမားကိုဖမ်းဆီးထားပြီးလို့နိုင်ငံပိုင်သတင်းဌာနဘက်ထရက်ကဖော်ပြပါတယ်။ခရီးယန်ဘာသာဝင်တယောက်ဖြစ်တဲ့ဆိုင်ဆီယာဟက်တာကတော့ကာတွန်းကဂျဟတ်တိုက်ခိုက်ရေးသမားတွေကိုတယောလှောင်ပြောင်ချက်အနေနဲ့ယူရခဲ့တာလို့ပြောခဲ့ပါတယ်။သူရဲ့ကာတွန်းမှာအမျိုးသမီးနှစ်ဦးနဲ့အတူရှိနေတဲ့အာရဗ်အမျိုးသားတယောက်ကဖျားသခင်ကိုသူ့အတွက်အရက်တစ်ခွက်ယူလာပေးဖို့တောင်းနေတဲ့ပုံဖြစ်ပါလေ
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ပါကစ္စတန်နိုင်ငံကိုအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောကြားလိုက်တဲ့အပြင်အာရှဒေသကိုမတည်ငြိမ်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲလိုက်ပြီးပါကစ္စတန်ကိုနိုင်ငံတကာကဝိုင်းကျင်အောင်လုပ်မယ်လို့လည်းကြုံဝါလိုက်ပါတယ်။ဒါဟာအိန္ဒိယစစ်အခြေဆိုင်စခန်းတစ်ခုမှာအကြမ်းဖက်တိုက်ခိုက်တာခံရတဲ့အတွေ့နှစ်နိုင်ငံကြားတင်းမာမှုတိုးလာခြင်းကစပြီးပါကစ္စတန်ပေါ်ပထမဆုံးအဖြစ်ဝန်ကြီးချုပ်နရင်ဒရာမိုဒီကလူသိရှင်ကြားဝေဖန်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းခိုစီခိုရီမြို့မှာစနေနေ့ကသူ့ရဲ့ဘာယာတီယာဂျနတာပါတီလူမှုဆွေးနွေးပွဲမှာအခုလိုဝေဖန်လိုက်တာဖြစ်ပါတယ်။နိုင်ငံဟာလွတ်လပ်ရေးကိုအထူးထူးရယူခဲ့ကြတာဖြစ်ပြီးအိန္ဒိယနိုင်ငံကနည်းပညာဆော့ပွဲတွေကဘာကိုတင်ပို့နေချိန်မှာပါကစ္စတန်ကအကြမ်းဖက်မှုတွေကိုအားပေးအားမြောက်လုပ်နေတဲ့အတွက်ပါကစ္စတန်ပြည်သူတွေအနေနဲ့သူတို့ရဲ့ခေါင်းဆောင်ကိုမေးခွန်းတွေထုတ်တင်တယ်လို့လည်းပြောဆိုပါတယ်။ဒါ့အပြင်ပါကစ္စတန်နိုင်ငံစီကအကြမ်းဖက်မှုတွေရနေတဲ့အတွက်ကြောင့်ဒေသရင်းဒုက္ခခံစားနေရတဲ့နိုင်ငံတွေထဲမှာအာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေလည်းပါတယ်လို့အိန္ဒိယဝန်ကြီးချုပ်မိုရီကပြောဆိုခဲ့ပါတယ်ရှင်။
မနေ့ကဝါရှင်တန် DC မြို့မှာ African American သပိုင်းစင်လာတွေကိုတင်ပြတယ်ပြတိုက်အသစ်တစ်ခုဖွင့်ပွဲမှာ African American တွေရဲ့သပိုင်းဟာ America သပိုင်းမှာအဓိကကျတဲ့နေရာကပါခဲ့တယ်လို့ American သမ္မတ Obama ကပြောဆိုသွားပါတယ်။နိုင်ငံတည်ထောင်ခဲ့တဲ့ဖခင်ကြီးတွေခေတ်ကာလကိုရည်ညွှန်းပြောဆိုတဲ့မိန့်ခွန်းမှာသမ္မတ Obama ကအခုလိုပြောဆိုခဲ့တာပါ။ကျွန်တော်တို့တွေဟာဒီနိုင်ငံကိုထူထောင်ခဲ့တုန်းကတန်းနဲ့ချီတဲ့တခြားခြားသောတာမန်လူတွေရဲ့မရင်မတွက်နိုင်တဲ့ပါဝင်မှုဖြစ်ရက်တွေကိုလေလူရှုထားမိတတ်ကြပါလေလို့သမ္မတဥပမာကပြောဆိုခဲ့ပါလေအမေရိကန်နိုင်ငံမှာကျွန့်ပြုခံခဲ့ရတဲ့အချိန်ကစလို့တမိုင်းဝင်ကာလတစ်ခုဖြစ်တဲ့ Jim Crow ရဲ့လူပြူလူမဲ့ခွဲခြားမှုတွေမဲပေးခွင့်ညှင်းပယ်ခံရတဲ့ခေတ်ကာလတွေကနေဒီကနေ့ခေတ်လူမဲ့သမ္မတပေါ်ထွန်းလာတဲ့အချိန်ထိအမေရိကန်နိုင်ငံကလူမဲ့တွေရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကိုပြောဆိုရမှာတခါတခါတော့သမ္မတကမျက်ရည်အပြည့်နဲ့ပြောဆိုသွားခဲ့ပါလေ Washington DC မြို့ကအထိတ်မှကြောက်တန့်ရှိရာ National Monument မှာရှိတဲ့African American သမိုင်းနဲ့ယဉ်ကျေးမှုဆိုင်ရာအမျိုးသားပြတိုက်ကိုအများပြည်သူတွေကြည့်ရှုလေ့လာဖို့အတွက်မနေ့စနေနေ့က American သမ္မတ Obama နဲ့သမ္မတကရော်မစ်ရှော့တို့ကသမိုင်းဝင်ဖျားရှိခိုးချောင်းခေါင်းလောင်းကိုတီးပြီးပြတိုက်ကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ American နိုင်ငံမှာလက်ရှိရင်ဆိုင်နေရဆဲဖြစ်တဲ့လူမျိုးရေးတင်းမာမှုတွေနဲ့ပတ်သက်ပြီးပိုပြီးစဉ်းစားဆင်ခြင်သင့်တဲ့ဆွေးနွေးမှုတွေကိုအခုလိုပြတိုက်တည်းရဲ့သမိုင်းအချက်လက်တွေကထောက်ကူပြုနိုင်နိုင်မယ်လို့ထင်တဲ့အကြောင်းဖွင့်ပွဲတက်ရောက်လာသူတယောက်ကအချက်ပေးပြောဆိုခဲ့ပါတယ
်။အမေရိကန်အဓိကပါတီကြီးနှစ်ခုတို့ရဲ့သမ္မတလောင်းနှစ်ဦးတို့ဖြစ်တဲ့ Hillary Clinton နဲ့ Donald Trump တို့နဲ့ Israel နိုင်ငံရဲ့ဝန်ကြီးချုပ် Benjamin Netanyahu တို့ဒီကနေ့တနင်္ဂနွေနေ့မှာတီးခြားစီတွေ့ဆုံကြဖို့ရှိပါတယ်။အရှေ့လေပိုင်းဒေသရင်းကအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ Israel ဝန်ကြီးချုပ်နဲ့တွေ့ဆုံမဲ့အစီအစဉ်ကြောင့် Mrs. Clinton ရော Mr. Trump ရောလာမဲ့တနင်္လာနေ့သမ္မတလောင်းစကားဆစ်ထိုးပွဲအတွေ့အကျိုးပြင်ဆင်မှုတွေကိုခဏတာနားထားကြမှာဖြစ်ပါတယ်။အမေရိကန်သမ္မတလောင်းနှစ်ဦးနဲ့ဘယ်မှာတွေ့ဆုံဆွေးနွေးမလဲဆိုတာကိုတော့ Israel ဝန်ကြီးချုပ်ယုံက ထုတ်ဖော်ပြောဆိုဖို့ညင်းဆိုထားပါတယ်။အစ္စရေးခေါင်းဆောင်ကဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းမစ္စစ်ကလင်တန်နဲ့တွေ့ဆုံမှုစီစဉ်ထားတာကိုသိရှိပြီးနောက်မှာရီပဘလီကန်သမ္မတလောင်းထရန့်ဒေါ်နယ်ထရန့်ရဲ့စီယုံရေးအဖွဲ့ကအစ္စရေးဝန်ကြီးချုပ်ယုံကိုဖုန်းနဲ့ဆက်သွယ်ပြီးမစ္စတာထရန့်နဲ့အစ္စရေးဝန်ကြီးချုပ်တို့တွေ့ဆုံဖို့စီစဉ်ခဲ့တာဖြစ်ပါတယ်။
တောက်ချာနေကအမေရိကန်နိုင်ငံအနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်တွေကကုန်းတိုက်တစ်ခုမှာဈေးဝယ်သူတွေကိုအကြောင်းမဲ့တနက်နေ့ပြစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးတန်ပြရှိခံရတဲ့အသက်20အရွယ်လူငယ်တယောက်ကိုစစ်ဆေးဖို့အတွက်ဖမ်းဆီးထိန်းသိမ်းလိုက်ပြီလို့အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။တနက်ပြစ်မှုဖြစ်ပြီး24နာရီလောက်ကြာတဲ့ခြေရာခံရှာဖွေမှုပြီးဝါရှင်တန်ပြည်နယ်အုတ်ဟာဘာလမ်းမှာအာကန်စီတန်ဆိုတဲ့မျိုးသားတယောက်ကိုစနေနေ့ကလက်ရဖမ်းမိခဲ့တာဖြစ်ပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံတွင်းကလက်ရှိအကျဉ်းအောင်အခြေအနေတွေကိုပြောင်းလဲပေးဖို့နဲ့ခေတ်စနစ်နဲ့မလျော်ညီတော့တဲ့အကျဉ်းအောင်စနစ်တွေကိုပြုပြင်ပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းတွေကဒီကနေ့အရသာအစိုးရနဲ့လွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံရဲ့အကျဉ်းအောင်အခြေအနေတွေနဲ့ပတ်သက်ပြီးဒီအစီရင်ခံစာထုတ်ပြန်ရတဲ့အကြောင်းရင်းတွေကို AABBB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွေ့အမှုဥတိတ်နိုင်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
။ဒီမြန်မာနိုင်ငံမှာဒီကနေ့ထိဒီစစ်သုံးနေတဲ့အကျဉ်းသားလက်ဆွဲဥပဒေက1964ခုနှစ်တည်းကထက်ထားတဲ့ဥပဒေဖြစ်ပါတယ်။ဆိုတဲ့အခါကျတော့ခင်မမီတော့တဲ့ဒီအကျဉ်းသားလက်ဆွဲဥပဒေလို့ပြောလို့ရပါမှာပေါ့နော်။ဆိုတော့ဒီဥပဒေကိုထုတ်တဲ့အချိန်တုန်းကဒီနိုင်ငံတကာစာချုပ်စံနှုန်းနဲ့ဆိုလို့ရှိရင်တော့ဒီအကျဉ်းအောင်များဥပဒေကဆိုလို့ရှိရင်ဘလုံးမကူခင်မိမိတော့တဲ့အချိန်တစ်ခုဖြစ်တယ်။ကျွန်တော်တို့ကဒီအကျဉ်းအောင်ဒီလက်ဆွဲဥပဒေနဲ့ဒီအကျဉ်းအောင်ဒီပြုပြင်ပြောင်းလဲရွေးတယ်ကျွန်တော်တို့ကတောက်လျှောက်ကျွန်တော်တို့စ조사နေခဲ့တယ် ABD အနေနဲ့ကတော့ဆိုတော့ပြီးခဲ့တဲ့သမ္မတဥဒေဆေလက်ထက်မှာလည်းကျွန်တော်တို့조사ခဲ့တယ်ပြင်ပြခဲ့တယ်ပြီးတဲ့အခါမှာသမ္မတဥဒေဆေလက်ထက်မှာဒီအကျဉ်းအောင်များဥပဒေမူကြမ်းဆိုပြီးတော့ထွက်ရှိလာတယ်ဒါလွှတ်တော်မှာတင်ကြတယ်ဒါပေမဲ့တက်တန်းငါးနှစ်ကုန်သွားတဲ့အချိန်ကြီးဒီဈေးတော်ဥပဒေကြီးကသူတို့အတီးပြုတ်လို့မရသေးဘူးဆိုတဲ့ပြဿနာမျိုးဖြစ်တယ်ဆိုတော့ဒီကအစိုးရကိုလွှဲလိုက်တဲ့အနေအထားမျိုးရှိပါတယ်အဲ့ဒီခါမှာကျွန်တော်တို့ကတက်ဆိုင်ရာကော်မတီတွေနဲ့လည်းကျွန်တော်တို့အများကြီးဆွေးနွေးဖြစ်တယ်အခုကတော့ကျွန်တော်ထပ်ပြီးတော့လိတ်လာပြီးတော့မှဒီမြန်မာနိုင်ငံရဲ့အကျဉ်းချုပ်အခြေအနေနဲ့ဒီပြုပြင်ပြောင်းလဲရေးလုပ်နိုင်မဲ့အလားအလာတွေကိုကျွန်တော်တို့အနေနဲ့စူးစမ်းပြီးတော့ရေးဆွဲထားတာပါ
အဲ့တော့အခုဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာကဒီမြန်မာနိုင်ငံထဲမှာရှိတဲ့လက်ရှိအကျဉ်းချုပ်အခြေအနေနဲ့ပတ်သက်ပြီးတော့ဗောနော်ဘလောက်တိုင်းတာအထိမှထင်ဟပ်ဖော်ပြနိုင်မယ်လို့ထင်ပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီခန်း6ခန်းနဲ့ကျွန်တော်ဖော်ပြထားပါတယ်ဒီအဓိကတင်းနဲ့3ကတော့ကျွန်တော်တို့မြန်မာနိုင်ငံအကျဉ်းချုပ်ရဲ့အခြေအနေနောက်တစ်ခါနိုင်ငံတကာရဲ့အကျဉ်းချုပ်တွေနဲ့နိုင်ငံတကာရဲ့ဥပဒေတွေနဲ့မြန်မာနိုင်ငံအကျဉ်းချုပ်ထဲမှာသုံးဆွဲနေတဲ့ဒီကနေ့ကျဆုံးနေတဲ့ဥပဒေလေးအဲ့ဒါလေးကိုကျွန်တော်တို့နှိုင်းချပြီးတော့တကယ်နိုင်ငံတကာစာချုပ်စာညွှန်းနဲ့မျှော်ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတိုက်ညီအောင်ဆိုတဲ့အခြေအနေအမျိုးလေးကိုကျွန်တော်တို့ဖော်ပြထားပြီးတော့အကြံပြုတိုက်တွန်းချက်တွေလည်းကျွန်တော်တို့အများကြီးလုပ်ထားပါတယ်
နောက်တစ်ခုကအဲ့ထဲထဲမှာအကျဉ်းအောင်စနစ်ပြုပြင်ပြောင်းလဲရေးအတွက်အလားအလားလို့ပြောထားပါတယ်ဆိုတော့ဒီအစီရင်ခံစာကနေပြီးတော့ဒီမှာတဆင့်ပေါ့နော်ဒီနိုင်ငံတော်တာဝန်ရှိတဲ့သူတွေနောက်ဒီအကျဉ်းအောင်ထဲမှာလက်ရှိတာဝန်ယူထားတဲ့သူတွေအတွက်ပေါ့နော်ဒီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဘလို့အလားအလာကောင်းနေရှိလာနိုင်မယ်လို့ရောဟိုစာမျှော်လင့်ပါလဲရှင်
ကျွန်တော်တို့တိုက်တွန်းလာတဲ့အထက်မှာဆိုလို့ရှိရင်လည်းဥပမာဆိုလို့ရှိရင်တရားရေးဝန်ကြီးဌာနကိုကျွန်တော်တို့ထားရှိဖို့တော့ကျွန်တော်တို့တိုက်တွန်းလာတယ်နောက်တစ်ခါဒီအကျဉ်းဥစည်းဌာနတို့ပြစ်ဒဏ်ချရတဲ့ကိစ္စရဲစခန်းတို့ဆိုတဲ့ကိစ္စတွေပေါ့အထုတ်ပေါ့ရဲစခန်းရဲ့အထုတ်တို့ပါတို့ကတရားရေးဝန်ကြီးဌာနရဲ့အောက်မှာပဲသွားပြည်တယ်ဘယ်နိုင်ငံလေးဘယ်နိုင်ငံလေးကဘယ်လိုမျိုးပြစ်ကုံးနေတယ်ဆိုတဲ့ကိစ္စနိုင်ငံတကာရဲ့အခြေအနေနဲ့ကျွန်တော်နိုင်ငံမှာလည်းတကယ်လိုအပ်နေတဲ့တရားရေးဝန်ကြီးဌာနအောက်မှာဒါလေးကိုတိုင်လိုက်ကြရပြီကျွန်တော်တို့ဒီပြည်နယ်ရဖောင်းကိုခေါ်တဲ့ဒီကျွန်တော်တို့ပြစ်ဒဏ်ပေးခြင်းဆိုင်ရာပြုပြင်ပြောင်းလဲခြင်းကိစ္စမျိုးတွေအများကြီးလုံနိုင်လိမ့်မယ်လို့ကျွန်တော်တို့တော့အဲ့လိုမြင်ပါတယ
်ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့မေးချင်တာပါဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဒီအမည်ဝေါ်ဟာရတတ်မှတ်နိုင်မှုအတွက်ကအခုချိန်ကြီးအခက်ခဲတွေကြံ့ကြာမှုတွေရှိနေပါတယ်ဆိုတော့ဒီအကျဉ်းအောင်နေထဲမှာနိုင်ငံရေးအကျဉ်းသားတွေပေါ့နော်အထူးသဖြင့်ယုံကြည်ချက်ကြောင့်အကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်ကောဒီအခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ဒီစီရင်ခံစာထဲမှာပါပါလားရှင
်ဟုတ်ကဲ့ပါပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့ဒီအကျဉ်းအောင်တွေထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေဒါတော့ဘလို့ ခွဲခြားသေးတယ်၊ကွဲပြားနေတဲ့အခြေအနေမျိုးတွေမှာဘလို့စီမံသေးတယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့အနေနဲ့သိသိကြကြကျွန်တော်တို့ရေးပြီးတော့အကြံပြုချက်တွေလည်းကျွန်တော်တို့တိုက်တွန်းထားပါတယ်
။အဲ့တော့နောက်ဆုံးမေးချင်တာကဒီအခုအစီရင်ခံစာကလေဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတခုနဒီသက်ဆိုင်ရာတာဝန်ယူထားတဲ့ဝင်ကြီးဌာနတွေကိုပေးပို့ထားဖို့အစီအစဉ်ရှိပါလား။အများပြည်သူသိအောင်ရောဒီအစိုးရတာဝန်ရှိတဲ့လူတွေသိအောင်ရောဘလို့များဆက်ပြီးဆောင်ရွက်သွားဖို့ရှိပါလဲရှင်။ဒီအစီရင်ခံစာပါအချက်တွေနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့တင့်ချက်ကကျွန်တော်တို့လွတ်တော်မှာရှိတဲ့ကော်မတီလေးနဲ့ကျွန်တော်တို့ဆွေးနွေးဖို့ဆက်ကပ်ပြီးတော့ဆွေးနွေးဖို့ကျွန်တော်တို့စဉ်းစားထားပါတယ်ဆက်တဲမှာပဲကျွန်တော်တို့ဒီအာဏာပိုင်အစိုးရပိုင်းတွေကိုလည်းကျွန်တော်တို့ကဆက်ကပ်ပြီးတော့စီရင်ခံစာရဲ့တကယ်အနှစ်သာရတွေကိုကျွန်တော်တို့ဆွေးနွေးမယ်ညှိနှိုင်းမယ်အကြံပြုမယ်ဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့စဉ်းစားထားပါတယ်နောက်တစ်ခုကကျွန်တော်တို့ကအမျိုးသမီးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေကလေးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေတက်ကြီးရွယ်ဦးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေကိုကိစ္စပေးကြီးဆိုင်ရာနဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုလည်းကျွန်တော်တို့အနေနဲ့အခုစာရပြုစုနေရလေရှိပါတယ်ဆိုတော့ကျွန်တော်တို့ကအချင်းချောင်းတဲမှာပြုပြပြောင်းလဲတဲ့ဆိုတဲ့ကိစ္စကတနဝင်းတစင်းပါပဲလုပ်ဖို့လိုပါတယ်လုံနိုင်လိမ့်မယ်လို့ကျွန်တော်တို့တော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဦးတိုင်နိုင်ဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့နှစ်တွေတုန်းကအင်ဒိုနီးရှားနိုင်ငံရဲ့သမိုင်းမှာအဆိုးဝါးဆုံးတောမီလောင်ကျွမ်းခဲ့လို့ဒေသတဝန်းမိခိုးမြူတွေနဲ့ပတ်ပြီးဖုံးခဲ့တယ်လို့လေထုထဲကိုလည်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏတော်တော်များများရောက်သွားပါတယ်။အဓိကလက်တယ်ကတော့စားအုပ်စီလုပ်ငန်းဖြစ်ပါတယ်။စားအုပ်စီယာတီကနောက်တကြော့ရောက်လာတော့မှဖြစ်လို့စားအုပ်စီလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီစမ်းသပ်ခံရမယ့်အချိန်လည်းရောက်နေပါတယ်။ Sumatra ကျွန်းကနေပြီးတော့ David Wine ပေးပို့ထားတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
အင်ဒိုနီးရှားနိုင်ငံဆူမန်ထရာကျွန်းမှာခုဆွနေတဲ့စားအုံစီတီတွေဟာအယောင်ဆုံးနဲ့အမြင်လှပေမဲ့ဒေတာတွေနဲ့ကမ္ဘာအရာသီဥတုပြောင်းလဲရေးအပေါ်အကျိုးတက်ရောက်စေတဲ့အရာတစ်ခုဖြစ်ပါတယ်။တရေစာနဲ့အလကုံထုတ်လုပ်မှုမှာအသုံးပြုတဲ့နိုင်ငံတကာဝယ်လိုအားများလွန်းလာတဲ့စားအုံစီကိုအင်ဒိုနီးရှားနိုင်ငံတော်မှာဧကပေါင်းတန်းနဲ့ချီပြီးတော့စိုက်ပျိုးထုတ်လုပ်ကြပါတယ်။နှုံးမြေတွေကိုစိုက်ပျိုးရေးလုပ်ကိုင်နိုင်ဖို့ဈေးအပေါ်ဆုံးအမြန်ဆုံးနည်းတွေနဲ့မြေတွေခြောက်သွားအောင်တရားမဝင်တဲ့နည်းနဲ့ရေတွေဖောက်ချကြသလိုပဲတော်မီလဲရှို့ကြပါတယ်။ဒီနည်းတွေဟာတမိုင်းတလျှောက်တောမီးလောင်ကျောင်းမှုအဆိုးဆုံးနည်းတွေဖြစ်တယ်လို့အင်းနေချင်းနိုင်ငံတွေကလည်းမီခိုမြူရီဆူဆူဝါဝါပြန့်နှံ့သွားခဲ့တာပါ။ဒီကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေဟာအမေရိကန်တနိုင်ငံလုံးကထုတ်လုပ်တဲ့ပမာဏထက်တောင်ပိုနိုင်ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်း Rio Forest Rescue အဖွဲ့ကတာဝန်ခံဝါရိုစူပါတီနာကအခုလိုပြောပါတယ်။
Dry peatland has become the gasoline
for ချောက်သွေးသွားတဲ့နှုံးမြေတွေဟာမီးလောင်စေတဲ့လောင်စာဆီတွေဖြစ်သွားပါတယ
် Prio Forest Rescue အဖွဲ့ဟာဂျူရုဓာတ်ပုံတွေနဲ့ဒေသခံစောင့်ကြည့်သူတွေရဲ့သတင်းအချက်အလက်တွေအရမီးလောင်နာတွေနဲ့တောပြုံးနာတွေကိုခြေရခံလိုက်ပါတယ်ဝါရိုကအခုလိုပြောပါတယ
် Rio province has lost around 5 million
Rio ဒေသမှာတဘာဝတစ်တော့ဧက3,120ကျော်လောက်ဆုံးရှုံးသွားခဲ့ပြီးပါပြီအခုဆိုလို့ရှိရင်1980ပြည့်နှစ်နောက်ပိုင်းကျန်နေတဲ့တဘာဝတစ်တော့ဧက3,180ကျော်မှာဧက3,500နီးပါးပဲကျန်မာတော့တယ
်ဒါပေမဲ့လည်းအစိုးရရဲ့စိုက်ပျိုးရေးမူဝါဒကမီးရှို့မှုတွေကိုပထမဆုံးအကြိမ်ဖြစ်အဆုံးသတ်လိုက်ပြီးလို့ Rio ဒေသနိုင်ငံတော်ဘေးအန္တရာယ်စီမံခန့်ခွဲရေးရဲ့အကြီးအကဲ Edwardson ငါကအခုလိုပြောပါတယ်
dan tentu dengan
apabila dia El Nino wala mesuno yin ne ga phit pyet khe de lo myo di ni the ma that ma phit yang lo pho akai ma song phyet che cha da ba bi
du san ywa ga eka paw 2500 law shi de data khan rue ye sa ong si sai khin rue ga ni tabawa pawin chin apo ti khai mu nae nai de mya nae aw a so ya ne pu paw mi park dan lou kai ni ba de စာအုံးစီပင်တွေစိုက်ဖို့နှုံးမြေတွေကနေရေတွေဖောက်ချခဲ့တဲ့ရေနှုတ်မြောင်းတွေကိုပြန်ပိတ်ပြီးမီးလောင်မှုရော့ကျသွားဖို့အတွက်မြေသားတွေကိုစိုးနေအောင်လုပ်ထားပါတယ်။သူကအခုလိုပြောပါတယ
်။ Inline Terbakar 2009 တော့ပ
ဲ။ဒီမှာစာအုံးစီပင်တွေစစိုက်တဲ့အချိန်တုန်းကဘလို့တက်ရောက်မှုတွေရှိလာမလဲဆိုတာမသိခဲ့ကြပါဘူး။ခုမှပဲသူ့ရဲ့အကျိုးတက်ရောက်မှုကိုသိကြရတာပါ
။ Rio Data ကလူမှုအတိုင်းဝိုင်းမှာမိသက်သက်ဖွဲ့တွေအတိအသီးရှိပါတယ်။နောက်ပြီးနောက်ထပ်စိုက်ပျိုးနိုင်ဖို့အတွက်အုံးလက်တွေကိုမြေဆွေးတွေအဖြစ်ပြန်ပြီးတော့အသုံးပြုပါတယ်။Rio Data Ring ကတခြားလူမှုအတိုင်းဝိုင်းတွေမှာလည်းဒီနီလန်းတွေကိုစမ်းသပ်အသုံးပြုနေသလိုစိုက်ခင်းထဲမှာတခြားသီးနှံတွေပါရောနှောစိုက်ပျိုးဖို့အုံမင်တချို့ကိုတောင်းမှခုတ်ထွင်ဖယ်ရှားလိုက်ကြတာပါ။အင်ဒိုနီးရှားမှာမီးလောင်မှုအဆိုးဆုံးရာသီရောက်လာတော့မှဖြစ်သလိုဒီနီလန်းတွေကအလုပ်ဖြစ်မဖြစ်စောင့်ကြည့်ရမယ့်အချိန်လည်းဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ခေတ်မှာတွေ့မြင်နေရတဲ့ရုပ်ရှင်တွေကအထူးပြုလုပ်ချက်ဖန်တီးမှုအမှုပညာကိုစိတ်ဝင်စားသူတွေအတွက်ကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟောလိဝုဒ်မှာရှိတဲ့သင်တန်းကျောင်းကစီဂျိုနေမှာပါအချိန်ပြည့်နှစ်နှစ်သုံးနှစ်သင်ကြားပြီးရင်ဒီလုပ်ငန်းဝင်ကိုဝင်ရောက်နိုင်မဲ့ဤပညာသင်တန်းအကြောင်း AP သတင်းကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးမှာပါရှင်
ဟောလိဝုဒ်ကနာမည်ကျော် Nomon Animation တနင်္ဂနွေကို Alex Alvarez က1998ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာပါအထူးသဖြင့်ဒီရုပ်ရှင်ဇာတ်လမ်းတွေမှာပါဝင်တဲ့အထူးပြုလုပ်ဖန်တီးမှု Visual Effect Animation တနင်္ဂနွေကိုစတင်ဖွင့်လှစ်စင်မှာကျောင်းသား50လောက်သာရှိပေမဲ့အခုတော့450လောက်ဖြစ်နေပါပြီဒီကျောင်းမှာနောက်ဆုံးမနီးပညာတွေအသုံးပြုတဲ့ကွန်ပျူတာကန်5ခန်းပုံဆွဲကန်4ခန်းပုံတူပြုလုပ်ကန်းစာသင်ကန်းတွေလည်းရှိပါတယ်ကျောင်းလာတက်သူ50ရာခိုင်နှုန်းဟာ Visual Effect ကိုသင်ကြားပြီးတော့ကျန်တဲ့50ရာခိုင်နှုန်းကတော့ Video Game လုပ်ဖို့သင်ကြားတယ်လို့ Alex Alvarez ကပြောပါတယ်
The purpose of Nomon is to allow aspiring artists to get jobs in the
industry ဒီပြည်လုံငန်းခွင်ထဲမှာလှုပ်လှချင်ကြတဲ့သူတွေအတွက် Nomon ကိုဖွင့်ထားတာပါရုပ်ရှင်အထူးပြုလုပ်ချက်တွေဗီဒီယိုဂိမ်းတွေဖန်တီးခြင်းတဲ့သူတွေအနေနဲ့ဒီမှာနှစ်နှစ်သုံးနှစ်လောက်လာတက်ပြီးရင်အလုပ်စားလုပ်လို့ရပါပြီ။ပကြီပဘူးပုံဆွဲဓာတ်ပုံ graphic design တွေကိုစိတ်ဝင်စားတဲ့သူတွေအနေနဲ့ဒီကျောင်းကနေတဆင့်လုပ်ငန်းခွင်တွေကိုသွားနိုင်ပါတယ်။
Nomon ကျောင်းမှာတကယ်လုပ်ငန်းခွင်ကစတီရိုတွေအတိုင်းပုံဆွဲကန်းတွေလည်းရှိပါတယ်။နာမည်ကြီး Avatar ရုပ်ရှင်ကဆို 1.5 ဘီလီယံအထိဝင်ငွေရခဲ့ပြီး World of Warcraft Video Game ဟာဆိုရင်လည်း10ဘီလီယံလောက်အထိဝင်ငွေရှိခဲ့တာကြောင့်ဒီရုပ်ရှင်နဲ့ Video Game လုပ်ငန်းတွေမှာဝင်ရောက်လုပ်ကင်ဖို့စိတ်ဝင်စားသူတွေတိုးလာနေပါတယ်။ Hollywood ရုပ်ရှင်လုပ်ငန်းတွေမှာလုပ်ကင်ခဲ့ဘူးတဲ့အတွေ့အကြုံများသူတွေကိုယ်တိုင်သင်ကြားပို့ချပေးတာကြောင့်ကျေနပ်နေသူကျောင်းသားတဦးကတော့ Brad Shees ပါ
။ Nowhere else in the country will you find such a gathering of professionals
အခုလိုလုပ်ငန်းကျွမ်းကျင်သူတွေကိုယ်တိုင်သင်ပေးနေတဲ့အကြောင်းမျိုးဒီတနိုင်ငံလုံးဘယ်မှာမှမရှိပါဘူးဗီဒီယိုဂိမ်းတွေဘယ်လိုလုပ်တယ်လဲပုံတွေဘယ်လိုဆွဲတယ်လဲအနီမေးရှင်းတွေဘယ်လိုလုပ်တယ်လဲဆိုတာတွေအားလုံးကိုသင်ကြားရင်းသင်ယူပြုလုပ်ရင်းနဲ့ဆရာတွေရောတပည့်တွေပါအားလုံးအတူတူလေ့လာသွားကြရပါတယ်ဒီလိုအတူတကွပူးပေါင်းလှုပ်ဆောင်သွားတာဟာတကယ်ကိုကောင်းပါတယ်
Nomon ကျောင်းမှာအထက်တန်းအဆင့်ကျောင်းသူကျောင်းသားတွေအတွက်သီးခြားအထူးပြုသင်ကြားပေးသလိုတခြားဘာသာရပ်ပေါင်းတရားကျော်ကိုသင်ကြားပို့ချပေးနေတာပါစိတ်ကူးအကြံဉာဏ်တွေကိုလက်တွေ့သင်ကြားပြသပေးမှုနဲ့ပေါင်းဆက်ပေးသလိုလုပ်ငန်းနဲ့ပတ်သက်လို့တမိုင်းကျောင်းကနေနောက်ဆုံးပေါ်နည်းပညာတွေအထိဒီကွန်ပျူတာကမ်းမှာသင်ကြားပေးပါတယ် deadline.com ရဲ့အကြီးတန်း editor Dominic Patton ကအခုရိုက်နေတဲ့ရုပ်ရှင်တွေမှာအထူးပြုလုပ်ဖန်တီးချက်တွေတော်တော်များများပါဝင်တယ်လို့ဆိုပါတယ်
The big blockbusters, the superhero films, the sci-fi films.
Hollywood ကနာမည်ကြီးရုပ်ရှင်ကားတွေ၊သူရဲကောင်းဇာတ်လမ်းတွေ၊သိပ္ပံရုပ်ရှင်တွေမှာအထူးပြုလုပ်ချက်တွေအများကြီးပါပါတယ်။ကမ္ဘာတစ်လွှာကနိုင်ငံပေါင်း20ကျော်မှာ visual effect အထူးပြုလုပ်ချက်တွေကိုဖန်တီးသူ2000လောက်ရှိနေပြီးကျွန်တော်တို့တွေ့မြင်နေရတဲ့အရာတွေ၊နောက်ကနေ့ခေတ် Hollywood ဟာဘာလဲဆိုတာတွေကိုသူတို့ကဖန်တီးနေတာပါ။
ကွန်ပျူတာနဲ့အထူးပြုလုပ်ချက်တွေဖန်တီးမှုဟာအခုအခါမှာကမ္ဘာလုံးဆိုင်ရာလုပ်ငန်းတစ်ခုဖြစ်လာနေပြီးဒီလုပ်ငန်းမှာဝင်ရောက်လုပ်ကင်ဖို့လူငယ်အများပြားဟာလည်းစိတ်အားထက်သန်နေကြတာပါသူတို့တွေဟာရုပ်ရှင်ဒါမှမဟုတ်ဗီဒီယိုဂိမ်းတစ်ခုအောင်မြင်ဖို့အတွက်နောက်ွယ်ကဖန်တီးကြိုးပမ်းနေကြသူတွေလည်းဖြစ်ပါရယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါရယ်ရှင်အစာရင်ကင်ဆာယောဂါဟာအဖြစ်အများဆုံးကင်ဆာယောဂါအမျိုးအစားထဲမှာပါဝင်နေတာကြောင့်ကျိုးတင်တတိပြုကာကွယ်ထားတဲ့အကြောင်းဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားတာကိုလည်းနားဆင်ရအောင်ပါရှင်
။အဖြစ်အများဆုံးကင်ဆာယောဂါတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးယောဂါဖြစ်ပြီးဆိုရင်ယောဂါပြင်းထန်လေးရှိတဲ့ကင်ဆာယောဂါတစ်ခုကတော့အစာရင်ကင်ဆာယောဂါပဲဖြစ်ပါတယ်။မှားရင်းနဲ့စားသောက်နေထိုင်မှုပုံစံနဲ့ကင်ဆာယောဂါမျိုးရိုးဗီဇပါရှိမှုတွေပေါင်းဆက်ဖြစ်ပေါ်တဲ့အစာရင်ကင်ဆာယောဂါဟာတိတာထင်ရှားတဲ့ယောဂါလက္ခဏာတွေပေါ်ပေါက်လာတဲ့အချိန်မှာယောဂါအဆင့်မြင့်နေတာကိုတွေ့ရလေရှိပါတယ်။အစာရင်ကင်ဆာယောဂါဝေနာရှင်တွေဟာယောဂါတိကျိန်နောက်ကျလေရှိပြီးကုသမှုရလက်ကောင်းတွေရရှိဖို့အခွင့်အရေးနှေးပါသွားတာကြောင့်ယောဂါနုစင်မှာဖော်ထုတ်သိရှိနိုင်အောင်ကြိုးစားတင်တယ်လို့အထွေထွေယောဂါကိုဆရာဝန်တဦးဖြစ်သူဒေါက်တာတာစီထိုက်ကပြောပါတယ
်။ဒီအစာရင်ယောဂါဆိုတာကဒီကျွန်တော်မြန်မာနိုင်ငံမှာ2014 WHO ရဲ့ data ရဲ့မြန်မာပြည်မှာတတိယအဖြစ်များသောယောဂါဖြစ်တယ်။အဲ့တော့တတိယအဖြစ်များသောယောဂါဆိုတော့ဒီအဖြစ်များသောယောဂါတွေမှာပါတော့ပေါ့။ပြီးတော့ရှင်ဒီကန်ဆာကပြီးတော့ဒီအစာအသောက်နဲ့အနေထိုင်ကိုဆင်ခြင်ပြီးတော့ရှင်ကာကွယ်လို့ရတဲ့ယောဂါပေါ့နော်။သောသောပြည့်မယ်ဆိုလို့ရှင်သောသောကုပြီးတော့ကာကွယ်လို့ရတယ်
။အစာရင်ကင်ဆာယောဂါကိုစောစောစီစီဖော်ထုတ်သိရှိအောင်ဆက်သက်စစ်ဆေးမှုတွေပြုလုပ်တဲ့အခါအစာရင်ကင်ဆာယောဂါဖြစ်ပေါ်မှုအခွင့်အရေးများတဲ့အသက်50ကျော်အရွယ်တွေကိုအထူးကထားပြီးပြုလုပ်ပေးဖို့လိုအပ်ပါတယ်။အစာရင်ကင်ဆာယောဂါဖြစ်ပေါ်မှုတွန်းအားဖြစ်စေတဲ့အစာတောက်အနေထိုင်တွေရှိနေခဲ့မယ်ဆိုရင်တော့အသက်50မတိုင်ခင်ကတည်းကအစာရင်ကင်ဆာနဲ့ပတ်သက်တဲ့ဆန်းသက်စစ်ဆေးမှုတွေပြုလုပ်ထားတယ်လို့ပြောပါတယ်
။ဒီအစာရင်ကင်ဆာဖြစ်တယ်ဆိုလို့ရှိရင်ပုံမှန်အားဖြင့်တော့အသက်အရွယ်ကြီးတာတွေဆိုလို့ရှိရင်တော့ဒါကင်ဆာဖြစ်နိုင်ခြင်းပိုများတာပေါ့နော်။အဓိကအားဖြင့်အသက်55နှစ်နောက်ပိုင်းတွေကအစာရင်ကင်ဆာဖြစ်ဖို့ပိုများတာပေါ့။နောက်တစ်ခုကအစာတောက်နဲ့စားတော့အနေထိုင်ပေါ့နော်အစားတော့ဘယ်လိုစားတော့တွေလဲဆိုတော့ဒီ small food လို့ခေါ်တဲ့ဒီမီဂိုအဲကင်ထားတဲ့စားတော့တွေပြီးလို့ရှိရင်အတာရှိခံအောင်စားတဲ့အစားတော့တွေပေါ့နော်နိုက်ထရိုဆပင်းပါတဲ့ဒီတာရှိခံတဲ့အစားတော့တွေစားရင်လည်းပိုပြီးပြတ်တဲ့နောက်တစ်ခုကစိတ်တွေတောက်တဲ့လူတွေပေါ့နော်နောက်တစ်ဖြစ်များတာကတော့ဒီ အစာရေးကံစားယောဂလက္ခဏာမျိုးရှိတဲ့လူတွေပေါ့
ယောဂနုစေမှာတိတာထင်ရှားတဲ့ယောဂလက္ခဏာတွေပြသလို့မရှိတာကြောင့်အစာရင်ကင်ဆာယောဂကိုအတိနောက်ကျရခြင်းဖြစ်ပါတယ်အစာရင်နဲ့ပတ်သက်တဲ့ယောဂလက္ခဏာတွေကိုသတိပြုဆောင်ကြည့်ပြီးတန်လျာဖြစ်ပွဲလက္ခဏာတွေတွေ့ရှိခဲ့မဲ့ဆိုရင်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲစမ်းသပ်စစ်ဆေးမှုတွေပြုလုပ်ထားတယ်လို့သိရပါတယ
်အစာရင်ကင်ဆာရဲ့လက္ခဏာကတော့ပုံမှန်အဖြစ်တော့ဟိုဟာဖြစ်လေဖြစ်တာတိတ်မရှိဘူးပေါ့နော်အဓိကအဖြစ်ပုံမှန်ဖြစ်နေကြအတိုင်းပဲဒီအစာမကြည်တာလေးတွေဖြစ်တတ်တယ်နောက်ပြီးလို့ရှိရင်အစာစားပြီးလို့ရှိရင်ပိုင်တာတာအစာစားပြီးလို့ရှိရင်ပိုင်ပြင်းနေတာမျိုးတက်တာပေါ့နော်နောက်တစ်ခုကဒီသွေးအားနဲ့လက္ခဏာတွေပို့ပြီးတော့ပြတ်တ
ယ်အစာရင်ကင်ဆာယောဂဟာယောဂကြီးထွားနှုန်းမြန်ဆန်တဲ့ယောဂတစ်ခုဖြစ်တာကြောင့်ယောဂရှိပြီလို့သိလိုက်ရတဲ့အခါအချိန်မဆွဲပဲကုသမှုတွေကိုအများဆုံးခံယူပေးဖို့လိုအပ်ပါတယ်ကင်ဆာယောဂကုသတဲ့နည်းလမ်းတွေဖြစ်တဲ့စေတင်ကုသတာခွင့်စိတ်ကုသတာနဲ့ဓာတ်ရောင်ကြီးပေးကုသတာတွေကိုလိုအပ်သလိုပေါင်းဆက်အသုံးပြုရလေရှိပါတယ
်တန်ယောဂကုသမှန်ဆိုလို့ရှိရင်တော့အမျိုးမျိုးရှိနိုင်တာပေါ့နော်အဲလူနာရဲ့အသက်အခြေအနေရဲ့ယောဂရဲ့အခြေအနေဒီကန်ဆာယောဂရဲ့အခြေအနေပေါ့နော်ကန်ဆာဒီအစာရည်ထဲမှာရှိသေးတာကိုတခြား organ ပြန်သွားတာပေါ်ပါမှုတည်ပြီးတော့ယောဂရဲ့ဒီကုသမှုအခြေအနေပြောင်းလဲသွားတယ်။ဒါဆိုအဓိကအဖိုင်ကန်ဆာကိုကုမယ်ဆိုလို့ရှိရင်တော့အဲခွဲစိတ်ပြီးတော့ကုသအကောင်ပေါ့ပေါ့နော်။နောက်တစ်ခုကကန်ဆာဆေးသွင်းတယ်ပြီးလို့ရှိရင်အစာရည်ကို radiation ပေးတယ်ပေါ့တက်ကင်ပြီးတော့ကုသရရှိပါတယ်။
ယောဂကိုဖော်ထုတ်သိရှိဖို့ခက်ခဲသလိုပျောက်ကင်းအောင်ကုသတဲ့နေရာမှာလည်းရလက်ကောင်းတွေရရှိဖို့ခက်ခဲတဲ့အစာရင်ကင်ဆာယောဂကိုယောဂမဖြစ်ခေတည်းကကြိုတင်သတိပြုကာကွယ်ထားဖို့လိုအပ်ပါတယ်အစာရင်ကင်ဆာယောဂမဖြစ်အောင်လိုင်းနာဆောင်ရွက်တဲ့နည်းလမ်းတွေကိုမေးကြည့်တဲ့အခါမှာတော့
ဒီအစာရင်ကင်ဆာကခုနအစာအသောက်နဲ့အနေထိုင်အနေဖြစ်တဲ့ဟာဆိုတော့ဒီအစာအသောက်နဲ့အနေထိုင်ဆင်ခြင်ရတယ်ပေါ့နော်ခုနပြောသလိုပဲဒီတာရှိခံအောင်ထားအစာအသောက်တွေကိုရှောင်မယ်ဒီဆေးလေးမတောက်ဘူးမီးခိုးနဲ့ကင်ထားတဲ့အစာအသောက်တွေရှောင်ပြသလိုရှင်တော့အစာရင်ကင်ဆာကိုကာကွယ်ပြီးလို့ရတယ်ပေါ့နောက်တစ်ခုကအသက်55နှစ်နောက်ပိုင်းမှာဒီ H pylori ဆိုတဲ့ပိုးဆစ်ပေးမယ်ပြီးလို့ရှင်ပထမပံ့ပိုးအောင်ကြည့်ပေးမယ်ဆိုလို့ရှင်အစာရောဂါကိုကြိုတင်ပြီးသိရှိနိုင်တယ်ပေါ့
အစာရင်ကင်ဆာယောဂါဟာအဖြစ်အများဆုံးကင်ဆာယောဂါအမျိုးအစားတွေထဲမှာပါဝင်နေပြီးယောဂါဖော်ထုတ်သိရှိဖို့နဲ့ပျောက်ကင်းအောင်ကုသတဲ့နေရာတွေမှာခက်ခဲမှုတွေရှိနေတာကြောင့်ကျူတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပ
ါဒေါက်တာတန်ဇော်ပါရှင်တင်းငွေနေနေညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲရှင်အစီအစဉ်နေမကြခင်အဆုံးသတ်တော့မှာပါအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလဲပြောပြပေးပါမယ်ရှင်
ဆီးရီးယားနိုင်ငံတွင်ပြည်ခတ်ရက်စဲရေးကိုအထောက်အပံ့ဖြစ်ရေးရုရှားဘက်ကအထူးအလေးထားလှုပ်ဆောင်ဖို့အမေရိကန်နဲ့ဥရောပမဟာမိတ်တွေကတိုက်တွန်းလိုက်ပါတယ်။ရုရှားအနေနဲ့လူသားချင်းစာနာထောက်ထားမှုဆန်ရအထောက်အကူပေးတာတွေကိုပံ့ပိုးဖို့ဆီးရီးယားပြည်သူတွေအပေါ်ဘုံကျဲနေတာတွေကိုရပ်ဖို့နဲ့အပြစ်ရရေးဆောင်ရွက်ချက်တွေကိုပြန်လည်အသက်သွင်းဖို့အမေရိကန်ပြင်သစ်အီတလီဂျာမနီဗြိတိန်နိုင်ငံခြားရေးဝန်ကြီးတွေနဲ့ဥရောပသမ္မတအဆင့်မြင့်ကိုယ်စားလှယ်တွေကမနေ့စနေနေ့နှောင်းပိုင်းတုန်းကပူရဲချင်ညာချက်ထုတ်ပြီးတိုက်တွန်းလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံဘက်ဂရက်မြို့တော်မှာအသေးခံဘုံးခွဲသမားတဦးကအသေးခံတိုက်ခိုက်တာကြောင့်လူ9ဦးသေဆုံးပြီး19ဦးဒဏ်ရာရတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘက်ဂရက်မြို့တော်တွင်ကရှီယာမွတ်စလင်အများစုနေထိုင်ရာရပ်ကွက်တစ်ခုဖြစ်တဲ့အစ်ခန်းယာမှာဒီကနေ့တနင်္ဂနွေနေ့ဖောက်ခွဲမှုနဲ့ပတ်သက်ပြီးဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့တုတ်ဖော်ပြောဆိုမှုမရှိသေးပါဘူး။လူသိများထင်ရှားတဲ့ဂျော်ဒန်ဆာယစ်ဆရာတဦးတရားရုံးရှေ့မှာတနတ်သမားကပြစ်ခတ်လို့တည်ဆုံခဲ့ရပါတယ်ဆာယစ်ဆရာနီဟတ်ဟတ်တာကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တဲ့ကာတွန်းတစ်ကွက်ဟာအစ္စလမ်ဘာသာကိုထိပါစော်ကားပါတယ်ဆိုတဲ့ဆွဲဆိုချက်တွေနဲ့မြို့တော်အမန်ကတရားရုံးမှာအမှုရင်ဆိုင်နေရတာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မှာတရားရုံးရှေ့မှာပြစ်ခတ်ခံရပြီးတည်ဆုံခဲ့တာဖြစ်ပါတယ်တနတ်သမားကိုဖမ်းဆီးထားပြီးလို့နိုင်ငံပိုင်သတင်းဌာနပီထရာကဖော်ပြပါတယ်ခရီးယံဘာသာဝင်တူဖြစ်တဲ့ဆိုင်းစရာဟက်တာကတော့ကတ်တွန်းကဂျီဟတ်တိုက်ခိုက်ရေးသမားတွေကိုတယောလှောင်ပြောင်ချက်အနေနဲ့ရည်ရွယ်ခဲ့တာလို့ပြောဆိုခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.